This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအဖေစစ်အာဏာရှင်ဗီရိုကနေကြင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအခွေသားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ15ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စီရီသတင်းကောက်လုတ်ချက်ကိုနှွေဦးနိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ15ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့လွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ထိုင်းမြန်မာနယ်စပ်အုံဖြံမြို့မှာဘုံပေါက်ကွဲမှုဖြစ်ပွား3ဦးသေဆုံးက40နီးပါးဒဏ်ရာရဘုံပေါက်ကွဲမှုမှာပါဝင်ပတ်သက်နေတယ်ဆိုတဲ့စွပ်စွဲချက်ကို KNU ညင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်ဒေသရှိထခရိုင်အုံဖြံမြို့မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးလူ3ဦးသေဆုံးက48ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသတွင်းသတင်းဌာနတွေကဖော်ပြထားပါတယ်ဒီဇင်ဘာလ13ရက်နေ့ည7နာရီခွဲအချိန်ကအုံဖြံမြို့မှာနေ့စဉ်ကျင်းပနေကြ Twilight Fight ပွဲတော်ကျင်းပနေချိန်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာပါအဆိုပါဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်တရတရခန်2ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထားကာတအူးမှာ KNU အဖွဲ့ဝင်တအူးဖြစ်ကာနောက်တအူးမှာထိုင်းနိုင်ငံသားဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ဒုတိယဗိုလ်ချုပ်ကြီးအချရုခရိုင်တောင်ကမီဒီယာတွေကိုပြောကြားထားတာပါအဆိုပါဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီး KNU ကတေဆုံးသူတွေနဲ့ဒဏ်ရာရရှိသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းကြေကွဲရကြောင်း၎င်းတို့အနေနဲ့အကြမ်းဖက်လုပ်ရတွေကိုလက်မခံတယ်လို့ပြုလုပ်သူတွေကိုလည်းကန့်ကွက်ကြောင်းသဘောထားထုတ်ပြန်ထားပါတယ် KNU အဖွဲ့ဝင်တအူးပါဝင်နေတယ်ဆိုတဲ့စွပ်စွဲချက်ကမှန်ကန်မှုမရှိကြောင်းနဲ့ထိုင်းဘရင်အစိုးရအာဏာပိုင်များရဲ့အမှုမှန်ဖော်ထုတ်ရေးလုပ်ငန်းစဉ်များမှာပူးပေါင်းဆောင်ရွက်သွားရန်အသင့်ရှိကြောင်း KNU ပြောရေးဆိုခွင့်ရှိသူဖရူစော်တော်နီကမီဒီယာတွေမှာအတည်ပြုပြောကြားထားတာပါဘုံပေါက်ကွဲမှုဖြစ်စဉ်မှာလူငယ်အုပ်စုနှစ်ခုကြားခိုင်ရန်ဖြစ်ပွားရာမှလက်လုံဘုံအမျိုးအစားဖြင့်တိုက်ခိုက်ခဲ့ရာမှပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်အုံဖြံမြို့ဟာ KNU တပ်မဟာ6နေမြီနဲ့ကက်လျက်တည်ရှိပြီးတော့မြို့အနီးမှာမြန်မာနိုင်ငံကစစ်ဘေးဒုက္ခသည်စခန်းတစ်ခုလည်းရှိတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးညောင်လေးပင်မတ်တောက်လမ်းပေါ်ကစစ်ကောင်စီဂိတ်တိုက်ခိုက်ခံရပြီး၅ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ဘကူတိုင်းညောင်လေးပင်မာတော့ကားလန်ဘော်ကစစ်ကောင်စီရဲ့မလူးတဲကကင်းဂိတ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့တယ်လို့တောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ14ရက်နေ့မနက်3နာရီခန့်မှာမလူးတဲကကင်းဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးမနက်4နာရီအချိန်မှာအဆိုပါဂိတ်စခန်းကိုရှင်းလင်းနိုင်ခဲ့တယ်လို့ဆိုပါတယ်၎င်းတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ပြီးတော့ MA1 3လက်G3 နှစ်လက်တိုင်မိုင်းနေမိုင်းခဲရံများနဲ့စစ်အုံဆောင်ပစ္စည်းများကိုတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးတပ်မတော် PDF တောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲအမှတ်3033တပ်ရင်းကဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီတက်နဲ့ပြူစောထီများတက်ဆွဲထားတဲ့ကျွန်းလှမတောင်ရွာအားတော်လန်ဤတက်ဖွဲ့များမှပြန်လည်သိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ဒီဇင်ဘာလ13ရက်နေ့မှာစစ်ကောင်စီတက်နဲ့ပြူစောထီအင်အား80ခန့်အထိုင်ချတက်ဆွဲနေတဲ့ကျွန်းလှမျိုးနဲ့မတောင်ရွာအားတော်လိုင်းအင်အားစုများမှပြန်လည်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ကြောင်းကျွန်းလှကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့မှသတင်းဖော်ပြထားပါသည်ဒီဇင်ဘာလ13ရက်နေ့မနက်9နာရီခွဲအချိန်မှာမတောင်ရွာအားကံဘလူခရိုင်အတွင်းမှရှိတဲ့တော်လိုင်းအင်အားစုများမှဝင်ရောက်တိုက်ခိုက်ခဲ့ရာတိုက်ပွဲကြာမြင့်ချိန်9နာရီကျော်ကြာပြီးတော့မနက်10နာရီ45မိနစ်ခန့်မှာတော်လိုင်းအင်အားစုများမှအပီးသက်ပြန်လည်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ကြောင်းသိရပါသည်၎င်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်မှတယောက်သေဆုံးပြီးတော့အယောက်20ခန့်အပြင်းထန်ဒဏ်ရာရရှိပြီးဒဏ်ရာရရှိသူများဆွဲထုတ်ကာ လွတ်တိုက်ရွာအရှိဘတ်သို့ဆုတ်ခွာသွားကြတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်မှ MB1 တလဲ 5.56G အတောင့်460 G ပေါင်း5ပေါင်းနေမိုင်းအကြီးတလုံးအသေး6လုံးအုတ်ထုတ်နှလုံးနဲ့ icon တလုံးတို့အားတော်လိုင်းအဖွဲ့များမှတင်စီရရှိခဲ့ကြောင်းလည်းသိရပါတယ်။ထို့စစ်ကောင်စီတပ်နဲ့ပြူစောတိစစ်ကြောင်းဟာနိုဝင်ဘာလ20ရက်နေ့မှာကျောင်းလာမျိုးနဲ့ကိုကိုကုန်းရွာကိုအင်အား200ခန့်ဖြင့်စစ်ကြောင်းထိုးဝင်ရောက်လာတဲ့စစ်ကြောင်းဖြစ်ပြီးတော့ကိုကိုကုန်းရွာတိုက်နယ်စည်းရုံမြဘုံသာနဲ့မတောင်ရွာတို့မှခွဲပြီးအထိုင်ချကကိုကိုကုန်းလွတ်တိုက်ဆွေလေးနဲ့မတောင်ရွာတို့မှပြည်သူပိုင်ပစ္စည်းများခိုးယူကနေအိမ်များလှည့်ပတ်မိရှုနေသည်မှာခုနှစ်ကြိမ်ထိရှိနေပြီဖြစ်ကပျက်စီးဆုံးရှုံးမှုကိုအခုထိအတိမပြုနိုင်သေးကြောင်းသိရပါတယ်။ဒါအပြင်စစ်ကောင်စီတက်နဲ့ပြူစောတိများဟာအနီးနားတဝိုက်မှာရှိတဲ့ပြည်သူပိုင်စဘာကင်းများအားစဘာရိတ်ဆက်များအုံပြုပြီးတော့ရိတ်သိမ်းကအကုန်ခိုးယူတဲဆောင်နေကြောင်းသိရပါတယ်။ဒေါ်လန်အင်အားစုများပြန်လည်တိမ့်ပိုက်ရရှိတဲ့မထောင်ရွာမှာလည်းနိုဝင်ဘာလ21ရက်နေ့မှာစစ်ကောင်စီတက်နဲ့ပြူစောတိတို့ရဲ့အကြမ်းဖက်မီးရှို့ဖျက်ဆီးခြင်းကိုနှစ်ကြိမ်တိတိခံခဲ့ရတဲ့အပြင်2023ခုနှစ်မေလ30ရက်နေ့မှာလေစစ်ကောင်စီတပ်ရဲ့ပထမအကြိမ်မီးရှို့ဖျက်ဆီးခံခဲ့ရပြီးတော့ပြည်သူပိုင်နေအိမ်ရှစ်လုံးမီးလောင်ပျက်စီးထားတာပါ။ကျွန်းကမြို့နယ်အတွင်းမှာရှိတဲ့ကျေးရွာများအားစစ်ကောင်စီတပ်နဲ့ပြူစောတိများမှအထိုင်ချစစ်တောင်းထိုးလှည့်ပတ်မီးရှို့ဖျက်ဆီးပြီးဒရုန်းဘုံတိချတိုက်ခိုက်နေသည်မှာဒီကနေ့အပါအဝင်25ရက်ရှိပြီဖြစ်ပြီးတော့အပြစ်မဲ့ပြည်သူများစစ်ဘေးရှောင်နေရသည်မှာလေတလှပြေတော့မှာဖြစ်ပါရည်။တလှနေပါစစ်ဘေးရှောင်နေရတဲ့ပြည်သူ2000ခန့်မှာအခြေခံစားသောက်ကုန်စေဝါအနည်းတဲ့စောင့်နေအမိုးကာများလည်းအေးပေါ်လိုအပ်နေကြောင်းသိရပါတယ်ခင်ဗျာ။ဆက်လက်ပြီးမြင်းကြံမှာစစ်ကြောင်းထိုးဖို့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့လက်နက်ကြီးဖြင့်တိုက်ခိုက်ခံရပြီးနှစ်ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံမြို့နယ်အရှိတ်ဘက်ကိုစစ်ကြောင်းထိုးရန်ထွက်လာတဲ့စစ်ကောင်စီနဲ့ပြူစော်တီပူးပေါင်းတပ်ဖွဲ့ကိုလက်နက်ကြီးများဖြင့်တိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးခဲ့တယ်လို့ Freedom Fighter Guerrilla Force ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ23ရက်နေ့မှာ၎င်းတို့အထိုင်ချတပ်ဆွဲထားတဲ့လေသေးရွာကနေထွက်လာတဲ့အင်အား80ခန်းပါစစ်ကောင်စီနဲ့ပြူစော်တီပူးပေါင်းစစ်ကြောင်းကို60မမ40မမလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီဘက်မှနှစ်ဦးသေဆုံးပြီးခုနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပြီးအထူးကြောင့်စုံစမ်းနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။တိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်များရန်တမ်းပစ်ခတ်ပြီးလေသေးရွာအတွင်ပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်။အဲဒီလိုစစ်ကောင်စီရဲ့ရန်တမ်းပစ်ခတ်မှုများကြောင့်ပြည်သူတို့အုပ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို Freedom Fighter Guerrilla Force 8 Star LACR နဲ့မဟာမိတ်အဖွဲ့များကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီရေရာရှိမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်သား12ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းရေတားရှိမြို့နယ်စစ်တောင်းမြင့်အရှိတ်ဘက်ချမ်းရွာသစ်ကြီးရွာမှပထောက်ကုန်းကြီးရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့တိုက်ပွဲဇက်တိုက်ဖြစ်ပွားခဲ့ရာစစ်ကောင်စီတပ်သား12ဦးသေဆုံးခဲ့တယ်လို့နေပြည်တော် PDF ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ12ရက်နေ့ညနေ3:00ဝန်းကျင်မှာအင်အား100ခန့်ဖြင့်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲခဲ့ပြီးတော့လက်နက်ကြီးလက်နက်ငယ်များဖြင့်ဥစွာပစ်ခတ်တိုက်ခိုက်ခဲ့ရာအထိနာပြီးပြန်လည်ဆုတ်ခွာသွားခဲ့တယ်လို့ဆိုပါတယ်။ညပိုင်း6:00ဝန်းကျင်မှာထပ်မံဝင်ရောက်လာပြန်ရာ2:00ခန့်ကြာအောင်တိုက်ပွဲဖြစ်ပွားခဲ့ကစစ်ကောင်စီတပ်ဖက်ကပြန်မဆုတ်တော့ဘဲပထောက်ကုန်းကြီးရွာမှာတက်ဆွေးထားကတညလုံးစစ်ဆိုင်ထားခဲ့တယ်လို့သိရပါတယ်။၎င်းစစ်ကောင်စီတပ်ဖွဲ့ကိုတညလုံးလက်နက်ကြီးများဖြင့်ပစ်ခတ်ထားခဲ့ပြီးတော့မနက်3:15မိနစ်မှာရှေ့တိုးလာတဲ့စစ်သားများကိုပစ်ခတ်ရှင်းလင်းခဲ့ရာပြန်ဆုတ်သွားခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်မှ12ဦးသေဆုံးသွားခဲ့ကလက်ရှိမှာအချိန်မရွေးတိုက်ပွဲထပ်မံဖြစ်ပွားနိုင်တဲ့အခြေအနေမှာရှိနေကြောင်းနေပြည်တော် PDF ကအသိပေးထားပါတယ်။ယခုတိုက်ခိုက်မှုကိုစစ်တောင်းမြေဝံရေဒါရှိပူးပေါင်းစစ်ဆင်ရေးအဖွဲ့နေပြည်တော် PDF စစ်ကြောင်းတရင်931တရင်3932ကီကူးစစ်ကြောင်းဒေါ်ဝင်လျက်စီ RTC စစ်ကြောင်းတို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးမုံရွာမြို့ကပြားဆရာဦးစိန်ဝင်းအားမိရှုတက်ဖြတ်ပြီးတော့ထွက်ပြေးနေတဲ့တဲခံပြေးအားဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2021ခုနှစ်မေလ14ရက်နေ့မှာစမှုဆောင်ခောက်ဆွဲဆက်ယုံတစ်ခုမှာမိရှုတက်ဖြတ်ခံရတဲ့ကပြားဆရာဦးစိန်ဝင်းအမှုမှာတက်ဖြတ်ကျူးလွန်ခဲ့ပြီးတော့ထွက်ပြေးလွတ်မြောက်နေတဲ့တဲခံပြေးအားဖမ်းဆီးရရှိထားကြောင်းမုံရွာမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့မှတဲ့ရင်ထုတ်ပြန်ထားပါရယ်။စစ်ခွေးတွေနဲ့ပတ်သက်မှုကတော့ဧကောင်ကရှိတယ်။ဧကောင်ကကိုစိန်ဝင်းကိုတက်ပြီးတော့ဒလန်လုံနေတာဧကောင်ဒီနေ့ထောက်လန်းရေးလာလို့ရင်းနဲ့မိလာတာသူ့ကိုစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်သွားမယ်အရေးယူမှုပိုင်းတွေလည်းထုတ်ပြန်သွားမယ်လို့မုံရွာမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့မှတာဝန်ရှိသူတဦးကပြောဆိုထားပါရယ်တဲခံပြေးရဲ့ဝန်ခံထွက်ဆိုချက်များအားမုံရွာမြို့နယ်ပလာဖာရဲ့ Facebook page မှာမိဘပြည်သူများထံသို့ဆက်လက်ဖော်ပြပေးသွားမှာဖြစ်ပါကြောင်းအသိပေးထားပါရယ်ခင်ဗျာ ဆက်လက်ပြီးစစ်ကောင်စီတပ်ကလောင်လုံးဒေသခံနွားနုပို့သူအမျိုးသမီးတအုပ်ကိုပြစ်တက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တဝဲမျိုးဖက်ကနေလောင်လုံးမျိုးဖက်ချမ်းကိုအင်အားဖြည့်တင်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များကဒီဇင်ဘာလ23ရက်နေ့မနက်9နာရီခန့်မှာတဝဲခရိုင်လောင်လုံးမျိုးနယ်အင်းဆောင်ရွာမှာရွာကန်အမျိုးသမီးတအုပ်ကိုပြစ်တက်ခဲ့ကြောင်း DDMFC မှတဲ့ရင်ထုတ်ပြန်ထားပါတယ်။ပြစ်တက်ခံရသူဟာအသက်50ဝန်းကျင်ရှိဒေါ်နွေတန်းဆိုသူဖြစ်ပြီးတော့နွားနုပို့သွားရန်အတွက်နေအိမ်ကနေဆိုင်ကနေထွက်လာတဲ့အချိန်စစ်ကောင်စီတပ်ဖွဲ့ဝင်များနဲ့တွေ့ပြီးပြစ်တက်ခံခဲ့ရခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။အင်အားတရာဝန်းကျင်ရှိတဲ့စစ်ကောင်စီတပ်စစ်ကြောင်းဟာဒီဇင်ဘာလ12ရက်နေ့ကလေးကတဝဲဘက်ကနေလောင်လုံးဘက်ချမ်းကိုစစ်ကြောင်းထိုးလာခဲ့ခြင်းဖြစ်ပြီးဒေသခံတချို့ကိုဖမ်းဆီးစစ်ဆေးတာတွေရှိခဲ့တဲ့အပြင်အခုလိုပြစ်ခတ်တပ်ဖြတ်မှုကိုပါကျူးလွန်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီလီစုလူမျိုးစုရဲဘော်အများစုပါဝင်တဲ့ PNL 222တရင်တင်းနန်းစင်းပွဲပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။လီစုလူမျိုးစုရဲဘော်အများစုပါဝင်တဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော် PNL 222တရင်ရဲ့အခြေခံစစ်ပညာတင်းနန်းစင်ပွဲပြုလုပ်ခဲ့တယ်လို့ PNL ကထုတ်ပြန်ထားပါတယ်။အဆိုပါ PNL တရင်222အခြေခံစစ်ပညာတင်းနန်းနှစ်မြင့်ဆောင်2024တင်းနန်းစင်ပွဲကိုဒီဇင်ဘာလ10ရက်နေ့ကလွတ်မြောက်နေပြည်တော်မှာကျင်းပခဲ့တာလို့ဆိုပါတယ်။အဆိုပါတင်းနန်းစင်ပွဲကိုမဟာမိတ်အဖွဲ့အစည်းများရက်ရွာနေဒေသခံပြည်သူများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။တင်းနန်းစင်ပွဲမှာလီစုလူမျိုးစုရဲဘော်အများစုပါဝင်တာကြောင့်လီစုအမျိုးသားလွတ်မြောက်ရေးနဲ့အတူဗမာတမီလုံးလူမျိုးပေါင်းစုံအဖိနှိတ်ခံပြည်သူလူထုတည့်ရက်လုံးလွတ်မြောက်ရေးအတွက်ကိုလည်းစူးစမ်းရုန်းကန်သွားကြမှာဖြစ်ကြောင်းတန်ဋိဌံပြုခဲ့ကြတယ်လို့ဆိုပါတယ်ပြည်သူ့လူမျိုးရေးတပ်မတော် PNL 222တန်ရင်းဟာမိုးကုတ်မြို့နယ်နဲ့တပိတ်ချင်းမြို့နယ်မှာအဓိကလှုပ်ရှားနေတဲ့တပ်ဖွဲ့တစ်ခုဖြစ်ပြီးတော့ဘလူးစစ်ကြောင်းမှုအပါအဝင်ဘလူးစစ်ကြောင်းကိုအဓိကဖြိုဖျက်နိုင်ခဲ့တဲ့တပ်ရင်းလေးဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုပို့ပို့မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ15ရက်နေ့မနက်ခင်း Radio UNG ပြည်တွင်သတင်းများကိုစတင်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်ကျွန်မကတော့ပို့ပို့ပါအမျိုးသားညီညွတ်ရေးအစိုးရ NUG ကဖွဲ့စည်းထားသောပြည်ထောင်စုအစိုးရနှင့်ပြည်내ဖက်ဒရယ်ယူနစ်များအကြားပူးပေါင်းဆောင်ရွက်ရေးကော်မရှင် FSCC အတွင်းမှအဖွဲ့နှင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်တို့တွဲဆောင်ဆွေးနွေးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ပြည်ထောင်စုအစိုးရနှင့်ပြည်내ဖက်ဒရယ်ယူနစ်များအကြားပူးပေါင်းဆောင်ရွက်ရေးကော်မရှင် FSCC အတွင်းမှအဖွဲ့နှင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်တို့သည်ဒီဇင်ဘာလ23ရက်နေ့ညနေ4နာရီချိန်တွင် Zoom platform မှတက်ဆင်တွဲဆောင်ဆွေးနွေးခဲ့ကြောင်းတင်ပြရရှိပါရစေ။အစည်းအဝေးပွဲတွင် FSCC အတွင်းမှပြည်ထောင်စုဝင်ကြီးဒေါက်တာလျှမ်းမုံစာခေါင်တွဲဖက်အတွင်မူပြည်အောင်စုဝင်ကြီးဦးလွန်ကိုလက်တို့အပါအဝင်အတွင်မူအဖွဲ့ဝင်များပါဝင်တက်ရောက်ခဲ့ကြပြီးစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှဥက္ကဋ္ဌဒူဥက္ကဋ္ဌနှင့်ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြကပြည်အောင်စုဝင်ကြီးဒေါက်တာလျှမ်းမုံစာခေါင်နှင့်ယူနစ်လွှတ်တော်ဥက္ကဋ္ဌဦးမြင့်ထွေးတို့မှနှုတ်ခွန်းဆက်စကားများပြောကြားခဲ့တယ်လို့သိရပါတယ်ထို့နောက်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအပေါ်တွင်လက်ရှိဆောင်ရွက်နေမှုများနှင့်ရှေ့လုပ်ငန်းစဉ်များကိုမျှဝေဆွေးနွေးခဲ့ပြီး FSCC တာဝန်ရှိပုဂ္ဂိုလ်များကလည်းစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဤဆောင်ရွက်ချက်များအပေါ်တွင်အမြင့်သဘောထားများကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြကရှေ့လုပ်ငန်းစဉ်များအပေါ်တွင်လိုအပ်သလိုချိတ်ဆက်တွဲဆောင်ကြရန်အတွက်ဆွေးနွေးသဘောတူဆုံးဖြတ်ခဲ့ကြပြီးနောက်အစည်းအဝေးအားညနေ6နာရီချိန်တွင်အောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်ရှင်ဆလဘီအာဆီယံ၏မြန်မာပိုင်မြန်မာဥဆောင်ဖြည့်ရှင်းမှုအပေါ်အရက်ဖက်အဖွဲ့အစည်းများ၏ရည်တည်ချက်စာရန်ထုတ်ပြန်မဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ပုံမှုဆိုးရွားလာနေတဲ့မြန်မာနိုင်ငံ၏အကြက်တဲကိုဖြည့်ရှင်းရန်အတွက်မြန်မာပိုင်မြန်မာဥဆောင်ဖြည့်ရှင်းမှုတစ်ခုရရှိရန်ကြိုးကြထားသည့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံ၏ရည်မှန်းချက်အပေါ်အရက်ဖက်လူထုအဖွဲ့အစည်းများ၏ရည်တည်ချက်စာရန်တစောင်းကိုဒီဇင်ဘာလ16ရက်နေ့တွင်ထုတ်ပြန်သွားမှာဖြစ်ကြောင်းသွေးစွန်ငွေမှတရင်ထုတ်ပြန်ပါတယ်။ဤစာရန်ကိုမြန်မာ National Organizing Committee forACSC မြန်မာ NOC မှဦးဆောင်ပြုစုထားပြီးအရက်ဖက်လူလူအဖွဲ့အစည်း260ကျော်မှလက်မှတ်ရေးထိုးထောက်ခံထားတယ်လို့ဖော်ပြထားပါတယ်။လက်ရှိအာဆီယံဥက္ကဋ္ဌနေရာကိုတာဝန်ယူထားသည့်လာအိုနိုင်ငံ၏ဦးဆောင်မှုအောက်တွင်2024ခုနှစ်အောက်တိုဘာလဗီယန်တန်းမြို့၌ကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးတွင်အာဆီယံကမြန်မာပိုင်မြန်မာဦးဆောင်ဖြည့်ရှင်မှုဖြင့်အားလုံးပါဝင်မှုရှိပြီးရေရှည်တည်တံ့သောငြိမ်းချမ်းရေးဆိုင်ရာဆုံးဖြတ်ချက်တစ်ရပ်ကိုရရှိနိုင်ရေးကူညီပေးရန်ရည်ရွယ်သည်ဟုထုတ်ပြန်ကြေညာ ခဲ့ပါတယ်။ထိုစာတမ်းထုတ်ပြန်ပွဲတွင်ပါဝင်ဆွေးနွေးမိသူများကအာဆီယံ၏ချင်းကပ်ပုံနှင့်ပတ်သက်၍မြန်မာအရက်ဖက်လူထုအဖွဲ့အစည်းများ၏တုံ့တက်မှုကိုဆွေးနွေးတင်ပြမည်ဖြစ်ပြီးစစ်မှန်သောမြန်မာပိုင်မြန်မာဦးဆောင်ဖြည့်ရှင်းမှု၏အနက်အဓိပ္ပာယ်ကိုအတွင်းကြားဆွေးနွေးဖလှယ်ကအာဆီယံအနေဖြင့်မြန်မာနိုင်ငံနှင့်ဒေသတွင်း၏အကျိုးစီးပွားအတွက်ရေရှည်တည်ထောင်ခိုင်မြဲသောဖြည့်ရှင်းရေးကိုအကောင်းဆုံးပံ့ပိုးပေးရန်အကြံပြုတိုက်တွန်းချက်များကိုတင်ပြသွားမယ်လို့သိရပါတယ်။ယခုစာရန်ထုတ်ပြန်ပွဲကိုတက်ရောက်ပေးရန်မီဒီယာနှင့်သတင်းတောက်များတန်တမန်များမူဝါဒချမှတ်သူများအရက်ဖက်လူထုအဖွဲ့အစည်းများနှင့်မြန်မာနိုင်ငံ၏စစ်မှန်သောငြိမ်းချမ်းရေးဒီမိုကရေစီရေးတရားမျှတမှုနှင့်တာဝန်ယူမှုတာဝန်ခံမှုရှိရေးတို့အတွက်လှုပ်ဆောင်နေကြသည့်ပါဝင်သက်ဆိုင်သူများအလုံးကိုမြန်မာ NOC ကဖိတ်ကြားထားပြီးရင်းဆွေးနွေးပွဲကိုမြန်မာနှင့်အင်္ဂလိပ်နှစ်ဘာသာစလုံးဖြင့်ပြုလုပ်သွားမည်ဖြစ်ကဓာတ်ရိုက်ဘာသာပြန်မှုကိုစီစဉ်ထားကြောင်းသိရပါတယ်ရှင်။အခုတခါဆက်လက်ပြီးတော့တောင်ကိုရီးယားတမရနှုတ်ထွက်ပေးရေးအဆိုအနိုင်ရတဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်။ဒီဇင်ဘာလ14ရက်နေ့တွင်စစ်အုပ်ချုပ်ရေးကြေညာခဲ့သူတောင်ကိုရီးယားတမရယွန်းစွန်ယိုရာထူးကနှုတ်ထွက်ပေးရေးဆွဆွဲပစ်တင်တဲ့အဆိုကိုလွှတ်တော်မှမဲခွဲဆုံးဖြတ်ရာအနိုင်ရခဲ့ကြောင်းတဲ့ရင်များရသိရပါတယ်။ထောက်ခံမဲ204မဲနဲ့အပြတ်သက်အနိုင်ရခဲ့ပြီးကန့်ကွက်မဲ85မဲ၊ကြားနေမဲ4မဲနဲ့ပယ်မဲ10မဲရခဲ့တယ်လို့သိရပါတယ်။လွှတ်တော်တွင်အမှတ်300ရှိရာအဆိုတစ်ခုအောင်မြင်ရေးအတွက်ထောက်ခံမဲ200ရှိရမည်ဖြစ်ပြီးထောက်ခံမဲ့ပေးသူများတဲ့တွင်အာနာယပါတီမှအမတ်12ဦးထပ်မနေပါဝင်ရတယ်လို့သိရပါတယ်။အဆိုကိုအတည်ပြုလိုက်ပြီးလို့ကြေညာပြီးတဲ့နောက်မှာအတိုက်ခံဒီမိုကရက်တစ်ပါတီဘက်ကဩဘာပေးနေချိန်မှာအာနာယပါတီဘက်ကတော့လွှတ်တော်ရဲတိတ်ဆိတ်နေခဲ့တယ်လို့ BBC ကိုရီးယားကဖော်ပြပါတယ်။တောင်ကိုရီးယားပြည်သူတွေအတွက်တော့ဒီနှစ်ကုန်ပိုင်းကပူပြောစရာကောင်းလာတော့မှာပါ။ဖြတ်ထားတဲ့နှစ်သစ်စီစဉ်တွေလည်းပြန်ဆလို့ရပါပြီ။တောင်ကိုရီးယားနိုင်ငံရဲ့အနာဂတ်ကျွန်တော်တို့မျှော်လင့်ချက်တွေဟာပြည်သူလက်ထက်မှာရှိတယ်လို့လွှတ်တော်ဥက္ကဋ္ဌဦးဝန်စစ်ကပြောဆိုထားပါတယ်။လွှတ်တော်ဆုံးဖြတ်ချက်ကြောင့်လက်လျှော့မီမဟုတ်ပဲပြည်သူတို့နဲ့အတူနှစ်နှစ်ခွဲကြာရှောက်လန်းထီတက်စဉ်ဟန်တာခံရတော့လဲအနာဂတ်ခရီးရက်တက်မီမဟုတ်မြည်သည့်အခါတွင်မှအရှုံးပေးမီမဟုတ်ဟုတမရယွန်ကပြောဆိုပါတယ်။မဲခွဲဆုံးဖြတ်မှုအောင်မြင်ခဲ့ပေမဲ့တမရနှုတ်ထွက်ရေးလုပ်ငန်းစဉ်ကလာနေချီကြနိုင်သေးတာဖြစ်ပြီးယာဒူးကနှုတ်ထွက်ဖို့အကြောင်းကြားစာကိုတမရယွန်နဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုပို့ပြီးရင်တမရဟာအာနာနဲ့တာဝန်ဝတ်တရားတွေကနေဆိုင်းငံ့ခံရမှာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌဦးဝန်စစ်ကပြောပါတယ်။ဝင်ကြီးချုပ်ဟန်တဆိုးကတော့ယာယီတမရအဖြစ်တာဝန်ယူရမှာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးဘန်ကောက်တွင်မြန်မာနိုင်ငံသားတအူးပါဝင်တောင်ရဲသူ12ဦးကိုဖမ်းဆီးခဲ့တဲ့သတင်းတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီဇင်ဘာလ12ရက်နေ့ညကတောင်ရဲသူတွေကိုတုတ်တင်ရှင်းလင်းဖို့ထိုင်းရဲတွေနဲ့နိုင်ငံသားတောင်ရဲသူ12ဦးကိုဖမ်းဆီးခဲ့တယ်လို့ဘန်ကောက် Post မှာဖော်ပြထားပါတယ်။ဘန်ကောက် Asuk လမ်းကြောင်းမှာနာနာ area အထိစခုပွင့်လမ်းပေါ်ရှိတောင်ရဲစားတောက်သူအများအပြားတောင်းတန်းလာတဲ့ဖြင့်နိုင်ငံ၏ခရီးသွားလုပ်ငန်းပုံရိပ်ကိုထိခိုက်စေကြောင်းတိုင်ကြားခဲ့မှုကြောင့်လူမှုကြီးကြပ်ရေးအရာရှိများလွန်ပနီရဲတပ်ဖွဲ့နှင့်လူသားလုံးကြုံရေးနှင့်လူမှုဖူလုံရေးအရာရှိများသည်ဘန်ကောက်မြို့၏စီးပွားရေးနယ်မြေများကိုစစ်ဆေးခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါစစ်ဆေးမှုတွင်ထိုင်းရှိဦးကမ္ဘောဒီးယား2ဦး၊လာအို1ဦးနှင့်မြန်မာနိုင်ငံသား2ဦးကိုဖမ်းဆီးခဲ့ပြီးနိုင်ငံသားတရောင်းစား4ဦးသည်တရားမဝင်ဝင်ရောက်မှုဖြင့်ထပ်မံတရားစွဲဆိုထားကြောင်းဖမ်းဆီးရေးအဖွဲ့ကပြောဆိုထားပါတယ်။ထိုင်းတရောင်းစား2ဦးသည်ငွေသားဘတ်3သိန်းကျော်တည်ဆောင်ထားပြီးသူမ၏ဘဏ်အကောင့်ထဲတွင်ဘတ်တန်ခန့်ရှိကသူမသည်တောင်ရန်စားတောက်ရာမှငွေများစုဆောင်းခဲ့ကြောင်းအာဏာပိုင်များကိုပြောကြားခဲ့လို့သိရပါတယ်ရှင်အခုဆက်လက်ပြီးတော့မင်းကြီးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အလားစင်ပုံမှန်စည်းဝေးကျင်းပပြုလုပ်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။သခိုင်းတိုင်းကလေးခရိုင်မင်းကြီးမြို့နယ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အလားစင်ပုံမှန်စည်းဝေးကိုဒီဇင်ဘာလ14ရက်နေ့လယ်7နာရီတွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေးတွင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်များရှေ့လုပ်ငန်းစဉ်များကဏ္ဍအလိုက်လှုပ်ဆောင်ခဲ့မှုများဆောင်ရွက်ပြီးစီးမှုလုပ်ငန်းများဆောင်ရွက်ရန်ကြံရှိနေမှုများနှင့်ပတ်သက်၍ရှင်းလင်းပြောကြားခြင်းယခု3လစီမံကိန်းအောင်မြင်ပြီးဖြစ်ပါကနောက်3လစွာအခြားစီမံကိန်းများကိုထပ်မံဆောင်ရွက်ထားရှိမှုကိစ္စများအားဆွေးနွေးခဲ့ကြောင်းတင်ရရှိပါရယ်ဆက်လက်၍တက်ရောက်လာသောရေးရတာဝန်ခံအသီးသီးတို့ကနိုဝင်ဘာလတွင်ကောက်ခံရရှိသောအခွန်များအားရှင်းလင်းတင်ပြခြင်း၊ရာဂိုင်နှုန်းအသီးသီးခွဲဝေပေးခြင်းနှင့်မိမိတို့တာဝန်များနှင့်ပတ်သက်၍သုံးလပြက်ပြီးစီးဆောင်ရွက်နိုင်ရေးကိစ္စများကိုတင်ပြဆွေးနွေးခဲ့ပြီးမွန်လယ်တနားရီတွင်အစည်းအဝေးအောင်မြင်စွာရုပ်သိမ်းခဲ့ကြောင်းသိရပါရယ်ရှင်အခုနောက်ဆုံးအနေနဲ့ကဏီမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ရက်ကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွေ့ဆုံ၍အစည်းအဝေးကျင်းပပြုလုပ်တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။သခိုင်းတိုင်းရင်းမပင်ခရိုင်ကဏီမြို့နယ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ရက်ကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွေ့ဆုံပွဲကိုယနေ့နေ့လယ်7နာရီအချိန်တွင်ပြုလုပ်ခဲ့ရာအဆိုပါတွေ့ဆုံပွဲတွင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နာယကမှအဖွဲ့မှစကားပြောကြားခဲ့တယ်လို့တင်ရရှိပါရယ်။ဆက်လက်၍မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်မှအုပ်ချုပ်ရေးရန်နီယာပုံမှန်ကောင်းမွန်စေရေးအတွက်စနစ်တကျဆောင်ရွက်ကြရန် န်လုံခြုံရေးစီမံများတိုးမြှင့်ဆောင်ရွက်ကြရန်မြို့နယ်ရဲကြီးထိတ်ဆက်မှုပုံမအကောင်စီရန်နှင့်အုပ်ချုပ်ရေးလုပ်ငန်းများရှေ့ဆက်ပုံမကောင်းမွန်အောင်အကောင့်ထဲဖို့ဆောင်ရွက်ကြရန်ပြောကြားခြင်းမြို့နယ်စီပင်တာဝန်ခံမှတာတက်လိုင်စင်ကိစ္စနှင့်စီပင်လုပ်ငန်းစဉ်များအားရှင်းလင်းပြောကြားခြင်းမြို့နယ်ပြည်သူလုံခြုံရေးတာဝန်ခံမှမြို့နယ်အတွင်းမှုကင်းကြဆင်းရေးနှင့်လုံခြုံရေးလုပ်ငန်းစဉ်များရှင်းလင်းပြောကြားခြင်း
မြို့နယ်လူသားစာနာတာဝန်ခံမှလူသားစာနာလုပ်ငန်းစဉ်နှင့်ဆက်လျဉ်း၍ကူညီထောက်ပံ့မှုများရှင်းလင်းပြောကြားခြင်းမြို့နယ်ဗန္နာရေးတာဝန်ခံမှဗန္နာရေးခွဲဝေရရှိမှုမူဝါဒများရှင်းလင်းပြောကြားခြင်းစသဖြင့်
အသီးသီးဆွေးနွေးကြပြီးနောက်တက်ရောက်လာကြသောရဲကြီးပြည်သူအုပ်ချုပ်ရေးအဖွဲ့များမှမိမိတို့လိုအပ်ချက်အခက်ခဲများတင်ပြဆွေးနွေးကြရာတင်ပြချက်များပေါ်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့မှသက်ဆိုင်ရာကဏ္ဍအလိုက်ပြန်လည်ရှင်းလင်းပြေကြားပေးပြီးအစီအဝေးအားညနေ3နာရီအချိန်တွင်ရုပ်သိမ်းခဲ့တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအယူဂျီမှာဆက်လက်တင်ပြနေပါရရှင်ဆက်လက်ပြီးကမ္ဘာတိုင်ဆုံးမောင်စင်မုံရေးသားထားတဲ့ခွေယူခွေတဲ့ရဲ့သွေးယူသွေးတဲ့ရဲ့ဆွေးများဆိုတဲ့သရစာကိုလွတ်လပ်တွေမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ခွေယူခွေနှံရဲ့သွေးယူသွေးတဲ့ရဲ့ဆွေးများမလာကဒီရဲ့ပိုင်းသူ့ပစက်နဲ့မဆန့်တဲ့အလုံးကြီးတွေချီငုံငုံပြနေတာအတော်ကရင်တွေ့နေပုံတကယ်မတန်တဲ့မယာတွေခွေးပစက်ကနတ်စကားထွက်တဲ့ဆိုပြန်ရင်လဲခွေးကိုနှံ့ရကြအမှန်ကဒါမျိုးဆိုတာနောက်ဆုံးချိန်ရောက်လာပြီဆိုတဲ့လက္ခဏာသေပန်းပွင့်ချိန်ခါဆိုပါတော့သူပြောနေတာတွေဘယ်လောက်အစီအငော်မတဲ့လဲဆိုလက်စားတဲ့ကောင်ရေးယူမယ်ဆိုတဲ့စကားသာကြည့်သူ့တက်သေးကကောင်တွေကကိုငါနဲ့ချီကင်ကင်တုတ်ကြတော့တာဒါပေမဲ့အဲ့ဒါကဒီဘက်နဲ့လာလာမှမဆိုင်သူကင်ရမယ်ကောင်တွေကိုစစ်ကြောရေးတင်မလို့စစ်စရိတ်ရှာမလို့ဒါလဲသူသေပန်းပွင့်ချင်းတစ်မျိုးပဲလေသူဘာသူတော်ဘယ်မှမသွားရတာကိုခကြီးသွားလုပ်ငန်းမြင့်တင်ရေးရုရှားနဲ့ဆွေးနွေးရေးဆိုတဲ့ great အောင်ကျူကျူကိစ္စမျိုးတွေကလည်းရှိသေးတာသူအဲ့လိုအာနေချင်းအနောက်တကားမှာဘူမှုချုပ်တကောင်ကကျိုးကလေးနဲ့ဆွဲကခေါ်သွားမလားတချင်းဟစ်နေတိုင်းပြည်ကိုတရုတ်လက်ရောင်းစားထားတဲ့ကောင်ကနိုင်ငံတော်ရဲ့ဂုံသိက္ခာနဲ့တိုင်းပြည်ချစ်စိတ်ဆိုတာတွေအမြုပ်တစီစီနဲ့ရွတ်ဖတ်ပြလိုပြနဲ့ခွေယူခွေနှံ့ရဲ့သွေးယူသူရန်စကားများပေါ့မအေဘေးကသူတော်ကောင်းကြီးလိုလိုရှစ်ထွက်ဖောပြပြီးနောက်ွယ်မှာတော့တိုင်းပြည်လုံးကတွေ့သည်မလူငယ်တွေအကုန်ဝင်ဖန်းစစ်တင်တန်းပို့ခိုင်းထားတာမိဘတွေခမားတွတ်တွတ်ခါလိုဒီလိုလောက်ရက်တွေကိုအောက်ကကောင်တွေထင်ရှားလျှောက်လုပ်နေတာသူကတော့သူတော်ကောင်းပါဆိုတဲ့အချိုးကချိုးသေးတာနှစ်ချက်ကွက်နဲ့အယူပါတိုင်းပြည်ကိုလက်တွေ့ချောက်လှန်ပြီးသူတော်ကောင်းစကားတွေထွက်ထွက်ပြောပြောနေတာမျိုးကအာနာရှင်တို့ရဲ့ထာဝရစိတ်တစားရုပ်အပုံးဘီစငယ်စဉ်ကစိတ်စဉ်မမီခဲ့တဲ့သဘာဝရုပ်သွင်းမကြည့်ခဲ့ရတဲ့ငနာကွတွေရဲ့ဖြစ်ပုံအဲ့လိုဖွတ်တွေမိချောင်းဖြစ်ရင်အတိုးချရန်ကားတော့တာအဆုံးစွန်ထိမိုက်ပြတော့မှာငိမ့်ကာနီမီပိုတောက်တယ်လို့ပြုတ်ပြောက်ခါနီးရင်ပိုတပေါက်ဆန်တာလေအမှန်တော့ကြောက်ကန်ကန်တာပေါ့အေးအေးရှေ့မခုတ်တရုတ်အချွတ်ချွတ်လေးပို့စ်ပေးတယ်လို့လုပ်နေတဲ့တူရင်ထွန်းဆိုတဲ့ကောင်ဟာမန်းစစ်ကြောကြီးမှာအစွမ်းကုန်ရက်ဆက်ခဲ့တယ်လို့ရခိုင်နဲ့မွတ်စလင်ကြလူမျိုးလိုက်ရန်တိုက်ပေးပြီးသူ့တပ်သားတွေကိုလည်းလက်နဲ့ချရင်ထွက်ပြေးရင်တတ်ပြစ်မယ်ဆိုပြီးချင်းချောက်ရက်ဆက်လာတဲ့ကောင်ပဲလေဒါပေမဲ့သူ့အလှည့်ရောက်တော့ဘယ်မလဲတရဲကောင်ဟန်တရဲဘောကြောင်ဟန်ပဲပေါ်လာတော့တာမဟုတ်လားအဲ့ဒါအာနာရှင်တို့ရဲ့ရုပ်စစ်စစ်တကယ်တမ်းဘာစမှမရှိနိုင်ရင်ကြစ်မယ်ဆိုင်ရင်လွှင့်မယ်ဒါပဲကြီးသူကဘာတိုင်ဆုံမောင်စစ်မုံတော်လန်သူအပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပ
ါရေဒီယိုအယူဂျီသောတာရှင်များရှင်ဆက်လက်ပြီးရေဒီယိုအယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်လေးနဲ့ချွမသာစကားခွဲတစ်ခုဖြစ်တဲ့မိုးမသာစကားပြည်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချွမသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြားဖြစ်ပါတယ်ရှင
်။ဖိနာတူနမရိုင်နိုအတူမွေကုကုမ်ထရမ်ကူလမ်ကူလစ်ချီရှိချာရှလိခ်ဖောင်ဆုံမထူရီမိငါဘခါနီတို့ငေါ်ထူရီလေးကျူတော်ဝိခုထပ်လကူကျူဟောက်ချော်တူမန်ထရီရာကီဂျီမော ਜਿਤਿਆ ਕੀ ਦਾ ਲਿਚੂ ਮਕੁਈ ਖੂ ਸੋਲਾ ਖਿਓ ਕੋ ਬੀ ਦਬਾ ਰੋ ਸੇ ਦਾ ਕਲੰ ਕਸੂ ਬਾ ਚੰਗਾ ਜੀ ਆ ਬੀ ਪ੍ਰੇਨ ਲੋ ਦਾ ਕਬੋ ਕੀ ਬੀ ਗਾ ਆ ਬੀ ਦੇ ਜਿਤਿਆ ਆ ਥੁਮ ਨਾ ਲਿਜੂ ਬਕੋ ਕੂ ਮਾ ਰੋ ਆਪਕੇ ਅੰਗਰੀ ਸੁਯਾ ਓਮ ਨਾ ਤੁਮਾ ਸੇ ਕੋ ਜਾ ਕੰ ਬੁਮ ਰੀ ਨੋ ਅਮਰਾ ਨਾ ਆਪਕੀ ਜੀ ਆਂ ਥੂ ਅਨੁ ਬੀ ਆਂ ਥੂ ਲਿਜੂ ਖਿਓ ਕੋ ਸਿਪ ਟੰਗ ਹਾ ਖਾ ਮਾ ਰੋ ਯੂੰ ਅੰਗਰੀ ਸੀ ਨੋ ਖਾ ਨੀ ਵੋਂ ਕਾਪ ਸੀ ਸ਼ਾਂ ਸੁਕ ਖੀ ਸੁਕ ਬੀ ਜੀ ਆਂ ਥੂ ਰੀ ਦੁਮ ਵੈ ਸਿੰਗ ਰੋ ਮੀ ਗਾ ਖਾ ਲੀ ਨਵੀ ਖੋ ਬੀਆ ਲੇਫੋਇਨ ਠਕ ਨਗੂ ਖਿਉ ਮੌਕ ਖਿਆਂ ਤੁਮਾ ਸ੍ਰੀਰਾ ਗੀ ਜਿਆ ਖਿਉ ਐਨਿਕ ਅਸੋਸੀਏਸ਼ਨ ਯੂਰੂਪ ਸੀਈਏਈ ਨੋ ਥੁੰਛੋਗਨੀ ਖੋਗੁਮ ਫ੍ਰਮ ਕੁਲਮ ਕੁਲੇਪ ਥੀ ਲਿਖਿਆ ਖ੍ਰਮ ਕਨੋ ਖ੍ਰਿਦ ਅਖੁਦਾਮੀ ਬੀਨਾਗਾ ਖੋਗੁਮ ਸ਼ਲਿੰਗ ਫਾਕਾ ਕਿਲੋ ਫਾਗੀਬੁੰ ਅਚੁਨਾ ਮਯਾ ਸ੍ਰੀਰਾ ਜਿਆ ਪ੍ਰਿਤਕੁਨੀ ਅਚੁਨਾ ਸ੍ਰੀਰਾ ਗਲੇਜੂ ਨੋਵੀ ਖੋਂ ਰੋਕਿਆ ਖੋਗੁਮ ਸ਼ਲਿਕ ਥੁਮ ਖਿਉ ਮੌਕ ਖਿਆਂ ਨੰਗਸ਼ੰ ਕਿਆਕੀ ਜੇਪੀ ਫਨਾ ਓਪਕਿਨੀ ਮਗੁਈ ਖੂ ਸੋਮਾਂ ਰੋਲਾ ਖਿਉ ਖੂ ਮਿੰਡਮ ਮੰਗ ਰੋ ਸੇ ਨਾ ਮੋਟੋਲਾਮ ਕਸੂੰ ਬਾ ਚੰਗ ਵਾਜੀਆ ਖੋਗੁਮ ਫ੍ਰਮ ਕੁਲਮ ਕੁਲਿਪੀ ਸਿਖਿਆ ਸ਼ਲੇ ਰਿ ਹੁਮ ਦਿਨੇ ਠੁਮੀ ਸ਼ੋਲੋਨਾ ਓਪਕਿਨੀ ਮਿੰਡਲਾ ਸੋਤੇ ਨਾ ਕਟਿਆਲਾਮ ਸੁਨਾ ਕਬੀ ਬਾ ਚੰਗ ਵਾਇਲਾ ਸੋਂਗ ਕਨੋ ਚੌਕ ਥੂ ਸੇ ਨਾ ਲਾਮ ਰਿਫੀ ਸੇ ਸੁਨ ਵਾਇ ਅਕਿਆ ਗੁਮ ਸਹਿ ਕੋਰਾ ਕਾਮੁਮ ਰਿਆ ਮਾਨੇ ਪ੍ਰਿੰ ਚੰਗ ਵਾਇ ਥੁ ਖਾ ਜਿਆ ਮਿ ਪ੍ਰਿੰਨਾ ਓਪਕਿਨੀ ਅਟੁਬੇ ਖੋਗੁਮ ਫ੍ਰਮ ਕੁਲਮ ਕੁਲਿਪ ਥਿੰਗ ਬਲੈਕ ਚਾ ਕੁਮ ਕਨੋ ਟਿੰਗਿਆ ਚਿਮ ਬ੍ਰਦਰਹੂ ਓਪਰੇਸ਼ਨ ਖਿਉ ਲੋ ਸ਼ੋ ਲਸੀ ਮਿੰਡਾ ਲਾ ਫਲਾਮੁ ਮੁਟੁੰਗਾ ਨਾ ਰੀ ਓਮ ਬਾ ਰੋ ਨੇ ਅੰਗ੍ਰਿ ਸੀ ਟੰਗ ਕਨ ਫੀ ਖਾਨ ਯੋਂ ਯੋਨ ਅੰਗ ਹੁਪ ਤੇ ਸੀ ਕਾ ਨਾ ਓਪ ਕੀ ਚਾ ਫੁਨਾ ਓਪ ਕੀ ਨੀ ਮੋਗੁ ਖੁ ਪੋ ਖੁ ਕੁਮਾ ਰੋ ਓਪ ਕੀ ਅੰਗ੍ਰਿ ਸੀ ਓਮ ਨਾ ਅਮਿ ਟੁਕ ਨਾ ਕੁੰ ਨੋਨ ਨਾ ਰਾ ਨਾ ਨੋਨ ਨਾ ਰਾ ਜੀਆ ਅਤ ਖੁਇ ਪੀਪਲ ਡਿਫੈਂਸ ਫੋਰਸ EPDF ਨੋ ਡਿਸੈਂਬਰ ਲੀ ਕਿਆ ਸ਼ਲਿਕ ਥੁਮ ਹੁਮ ਥੁ ਸ਼ਗ ਨੀ ਲੀ ਕਿਆ ਸ਼ਲੇ ਅ ਖੋਂ ਵਾਈ ਟੰਗ ਉ ਦਿਨ ਨੇ ਕੁਮਾ ਰੋ ਓਪ ਕੀ ਅੰਗ੍ਰਿ ਸੀ ਯੀ ਲਾ ਲੀ ਦਸ ਖਾਨ ਅਮਿ ਟੁਕ ਨਾ ਓਮ ਨੇ ਅਚੁਨੁ ਲੀ ਜੂ ਅੰਗ੍ਰਿ ਸੀ ਅਸ ਨਾ ਲਾ ਅਕਸ਼ੰਗ ਅਮਿ ਪਨ ख्यांसक श्री ओपके जेपी थुंगशोगिनी से कोरा काम उमदंगलेजु ख्यांसक थुमनो अथुनबेने अचुना अंग्रुसिया यीलाली टास खान टुनागुंगलेजु अतख्रि पीपल डिफेंस फोर्स चोंडा लेयोंग टटो एसएएफ ला पीटु लम्योई टमरो पीएलए चुतिया पखुकुंग ओपकिया से कोरा काम उमरी कममा रिवोल्यूशन फोर्स जिया आंगबुमरी नो मिटुक जिया प्रितकिनी पखुकुमा रो ओपकिया यीलाली टास खान अंग्रुसि ओमना टुनागुंगलेजु अन्यामी टपोंसु नफी टुटुकी जिया ফিচা শালিক থুম হুম খোয়াই দা থুয়াশুনা অপকিনি খোখো সিপদং হা খামাং রো আং এট অপকিয়া চনজুং বিরো আগ্রিসিনো ঠিকচা শা খোয়াই দং হিমখিন রুই লাগু জেট ফাইদান পুখ্যাসি আংফসা তুমালা খ্যাংসক থুম আবানানো খ্যাংসক প্লেস না অপকিনি ঠিকচা শা খোয়াই দং হিমখিন রুই লাগু আগ্রিসিনো খান জুওয়ান চনজুং বিরো হিভিয়া আকা গেনি চনজুং বিরো গা নুংসা খ্যাংসক প্লে মিসা গ্যাকিনি ছঞ্জং বিরো লিজু হা খামাং রং গনো করকফা মং শালহগুং অমগি গেনে ডিসেম্বর লি খ্যাশা অংক্রিসিনো খায়ুং অন আকানা ফলিজু ইমদুংরে ফিয়াদিনা অমনে পয়বাগিয়া খ্যাসক কোফি আমলিমনা অপকিজিমো সিংকানো নিগাম থিনদ্রিনে আটুংওয়াং থুমিঙ্গা লিজু সিমঙ্গিয়া খানি নিমা খুকরুংলা খুকু নমপকিয়া খুজা খ্যাংনিমবান আয়ো থিসিনা অং আইনা রি আয়ো মাইনে নাইবুম খুত নমিচেং ন সজিয়া সিংকানো প্রিন্থুনি দুবা ফৈলাবান রাইয়ব কুম টংসি মবখুয়ু খেংলুক পয়রি ফুয়া খ্যাংআকদম আসনা আলিমনা অপকিনি লেমমাইনসলা কেকসাকথি গিয়া খেংলুং রিলেজু আংলুং কদং উনে আংশু আকদম অকুলুম আখাং আমবুচিয়া আমিংখরানা অপকিনি লেমমাইনসলা খেংলুক পয়রি লেজু আজাও আমিংটুংকা নাকমানা আমহুনরিউ আটুকবখছু আমিংটুংকা নাকা আমহুনরিউ হুনিংনি আজুন রুয়া হুনুং রোগ আগ্যাগু খেংলুক পয় রুজু আইয়া কেউনো জিয়া নাই না ওয়াই থুখানি কেকসাকথি গিয়া খেংলুক পয় রুইলা লেমমাইনসুরি ইয়াম না ররুনা সুঙ্গন টাউনা মিয়ম খিনারি কবিভাই ওভাইয়া আকদমা কেকথে উনে খ্যাংরি আমিলিন ভাই আমিনুন আমাই ভাইয়া কেকসাক হিংগিনি নঙ ওম নাকা পেয়ুঙা ওভাইয়া আচুন মই মই রুই নহু অক্যাকু আহি খ্যাঙা নামথিন দুবাই চুনা গগেনে নঙ ফফিং ওভাই কাক্যা খাং লেজু বৈনাক তুমাত বিনে আচুনা মংলাম রি জিকিয়া আংবুমা নামথিন বাই
দিগনি গারো দিমিয়া নেবে রেডিও এনইউজি এ সিজন রুইগো খিত্তা ইয়না লাই পামে মিয়মা সানো জেই মনা 8 নাই কোয়ে নে ন্যা 8 নাই কোয়ে এ জেই রুইমা ব্যানলে সংগৃ চা বাজো রেডিও এনইউজি গো মনা 5 নাই কোয়ে মা লাইন টু 16 মিটার সেকেন্ড দতম গুং গো মেগাহার্জ ညပိုင်း 8 နာရီခွဲမှာ line 25 မီတာ 17.6 MHz တို့မှာ ဒါ ိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။